လက်နက်ကန်ပြိပခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာဇေယပိုင်းတွင်ဇေရခန့်တွေဖမ်းဆီးခံရတာပြစ်ကတ်မှုကြောင့်သေဆုံးဆိုင်ရာရရှိတာတွေသိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်အိမ်ပါရခိုင်လက်နက်ကန်ဖွဲ့ AA နဲ့သမတော်ကြားစီရေးသိမ်းမာနေတဲ့ရခိုင်ပြည်နယ်မှာဇေရခန့်တွေမစင်ကာလို့ဖမ်းဆီးခံရတာတွေပြစ်ကတ်မှုတွေကြောင့်ထိခိုက်ဒေကြီးစွာတွေရှိနေတယ်လို့ဇေရခန့်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီနေ့မနေ့မှာလဲရံပြဲမြို့နယ်ကလပုံကြောက်ဆောက်ကျေးရွာကရွာသားနှူးဖမ်းဆီးခံရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးနန်းနိုင်ရွှေကပြောပါတယ
်။ကလပုံမှာတရားသားနဲ့ခုံရတယ်လို့ပြတယ်။လက်နက်ကိုင်အဖွဲ့အစည်းနဲ့ပတ်သက်နေတယ်ဆိုပြီးခံကြတယ်လို့ပြောတယ်။တက်ကလည်းပြောတယ်တက်က
မြန်မာစစ်တပ်ကမသိငါလို့ဖမ်းဆီးသွားတာဖြစ်ပြီးဘယ်မှာထိန်းသိမ်းထားတဲ့ဆိုတာမသိဘူးလို့သူကဆိုပါတယ်။မနေ့ညနေပိုင်းမှာလဲစစ်တွေမြို့နယ်ပလိန်ပြင်းကျေးရွာကကျေးရွာသား၄ဦးကိုမြန်မာတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားကြောင်းစစ်တွေမြို့အနောက်တကားဒေသကူညီဆောက်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ်
သူတို့က၄ယောက်ခေါ်တော့တာလို့ပဲကျန်းချင်းပြရတယ်ကညာသူတို့ကလောကမင်းတောက်စုတို့နဲ့ဆက်ပြီးများသေးဘူးမတင်ကြလို့ဖမ်းတရားမျိုးပဲလို့ပဲရှင်းနေတာဟုတ်မနေ့ကညနေပိုင်းတော့မှသူတို့တက်မတော်၅၃ခေါ်ဆူလာလို့အဲ့လိုဆက်တော့တယ်လို့ဒေသခံတော်ပြောတာပေါ့နော်
မနေ့ကလည်းမင်းပြားမြို့နယ်အပြင်ဆုံးချောင်ရွာအတွင်းပြစ်ကတ်မှုမှာရွာသားလူတိတ်ဆုံးခဲ့ပြီးတခြားရွာသားတွေလည်းလုံခြုံရေးစိုးရိမ်တာကြောင့်နိစရရွာကိုတိမ်းရှောင်နေရတယ်လို့မင်းပြားမြို့နယ်ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်။မနေ့ကတံတားစစ်ကြောင်ကဒီလိုရွာဆက်ကိုလာတဲ့အခါပြစ်ပြီးတော့လာတဲ့အခါသူတို့ကတောက်လိုက်ပြီးတော့တစ်ဖက်ကကိုပြည့်တဲ့အခါတံတားကမြန်တဲ့အတွက်ငှားပြစ်လိုက်တယ်ဆိုပြီးတော့ဒေသခံတွေကပြေသွားတယ်ပြအခုထဲတောင်းတောင်းစာမရသေးဘူးသာသာတွေကအနည်းငယ်ကြေးရတွေကအကုန်ဖက်ပြေးကြရတယ်ဒီအတွန်းတုံးဆောင်တော့မပြန်တော့အဲ့ဒီဘက်ကိုပြေးကြတယ်ဒီတော့
ရိခာတဲဆောင်တဲ့တမရစစ်ကြောင်းတစ်ခုကအပြင်ဆုံးချောင်ကျေးရွာကိုပြစ်ခတ်ဝင်လာစဉ်ဒေရခန့်ရွာသားတွေကြောင်လထွက်ပြေးစင်မှာအသက်30နှစ်အရွယ်ကိုသွန်းသွန်းဝင်းစုသူတနတ်တိမှတည်ဆုံးပြီးမင်းမြမြစ်တဲ့မျောပါသွားတယ်လို့မိသားစုဝင်သူကပြောပါတယ်လုံချုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေရှိနေတယ်လို့ဒေရခန့်တွေဆွတ်ဆွဲနေတာနဲ့ပတ်သက်လို့တမရပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့စူးစမ်းပေမဲ့မရခဲ့ပါဘူးသမ္မတသတင်းမှပြန်ကြားရေးဖွဲ့ရဒီကနေ့ထုတ်ပြန်ချက်မှာတော့မင်းပြမြို့နယ်မြင်းနားသုံးချောင်ကျေးရွာနီးသမ္မတရင်နန်းကိုမိုင်းထောင်ဖောက်ခွဲတိုက်ခိုက်မှုစီစဉ်နေကြောင်းသတင်းရရှိတဲ့အတွက်လုံခြုံရေးဆောင်ရွက်ရမှာအရဝတ်နဲ့အေအေဖွဲ့ဝင်တချို့ကတွေ့ရပြီးလိုက်လံပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းဖော်ပြပါတယ်။အလားတူကြောက်ဖြူမြို့နယ်ဆိုင်ချောင်ကျေးရွာဘက်မှာပြီးခဲ့တဲ့ရက်တွေတုန်းကသမ္မတစိတ်ချောင်းဝင်ရောက်လာပြီးဒေရခန့်ရွာသားတချို့ကိုဖမ်းဆီးသိမ်းသိမ်းတာကြောင့်ဒေရခန့်ရွာသားတို့ကပြောပါတယ
်။သူကတော့ဓာတ်ရင်ရောက်မှထားတာ။ပုံစံလေးဖြစ်နေတယ်၊မင်းလေးစီဖြစ်နေတယ်ဗျ
။ဆိုင်ချောင်းရွာသားတွေဟာကလပါကျေးရွာနဲ့ကြောက်ဖြူမြို့ဘက်မှာထွက်ပြေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်။သမ္မတနဲ့ရခိုင်လက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားတဲ့နှစ်သာကာလအတွင်းဒေရခန့်ရွာသားတွေပြစ်ခတ်ခံရမှုကြောင့်တေဆုံးတန်ရရရှိတာတွေတနက်ကန်တပ်ဖွဲ့တွေကဖမ်းဆီးမှုတွေကလည်းသိုးလာနေပါတယ်။ပြီးကြတဲ့လတုန်းကလည်းရွေးကောက်ပွဲတွေဆေးရုံရေးဆင်းနေတဲ့တန်ကုန်မြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်း3ဦးကို AA ဖွဲ့ကဖမ်းဆီးသွားပြီးအခုအချိန်ထိထိန်းသိမ်းသားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်ရေးသိမ်းမှမှုမှာနှစ်ဖက်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေတေဆုံးတန်ရန်ရရှိမှုတွေကလည်းမြင့်တက်လာနေတယ်လို့ဒေသက23,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံကနေသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းနေ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။